ဦးစိန်ထေခင်ဗျအခုပြီးခဲ့တဲ့ရက်ပိုင်းကကျွန်တော်တို့သတင်းတပုတ်ထံမှာအရင်တော့ကမြန်မာအစိုးရနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်အရရေကာတာတွေစောက်လုပ်ပြီးတော့လျှက်စစ်တာယူမဲ့စီမံကိန်းတွေကိုတရုတ်အစိုးရဘက်ကနေပြီးတော့ပြည်တွင်းလိုအပ်ချက်တွေရှိနေလို့ရှိရင်အစ်စ်ပြန်ပြင်ပြီးတော့ရေးဆွဲချုပ်ဆိုလို့ရပါတယ်ဆိုပြီးတော့စကားပြောလာတယ်။အဲ့တော့ဒီဥစ္စာဘယ်လိုများသဘောရပါသလဲ။တရုတ်ရဲ့ယင်းဒီမြုံနံမှုကပြန်ပြီးတော့တက်လာမယ့်အလားအလာများမြင်ပါလားခင်ဗျာ
။ဟုတ်ကဲ့အဲ့ဒီအကျိုးဆက်ကတော့2012ခုနှစ်ကစလာပြီးတော့လက်ရှိအစိုးရတည်ခဲ့ policy မူဝါဒနဲ့အများဆုံးသူနဲ့ဆိုင်မှာပေါ့။ဘာကြောင့်လဲဆိုတော့2017မတိုင်ခင်ကအစိုးရရဲ့မူဝါဒကသူတရုတ်နဲ့ဆက်ဆံရေးကနှစ်နိုင်ငံလုံးဟာဥစားပေးမှုအတိုင်းအတာတရုတ်ကအများကြီးရခဲ့တာဟုတ်။ပြိုင်ဆိုင်မှုရဖြစ်စေရှင်ပြိုင်မှုရဖြစ်စေတရုတ်ကအသာစီးရတဲ့အနေအထားရှိတော့သူ့ဘက်ကလိုအပ်ချက်ကိုဥတည်ပြီးချုပ်ဆိုတာမျိုးလုပ်ခဲ့တယ်။ဒါအတိသာရဆိုရင်အမြင့်ဆုံးရေကာတာလို့လို့အဟကြီးတို့စသည်ပေါ့နော်အဲ့ဒါမျိုးတွေဟာအများဆုံးဖြေထွက်ခဲ့တယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ဒီဘက်ဆိုရလက်ထက်နောက်ပိုင်းရောက်လာတဲ့အခါမှာဒီနိုင်ငံကြီးအရာလဲပွန့်လင်းမှုကိုပေါ်ဆောင်လာတယ်ပြည်ပြောင်းလဲမှုလုပ်တယ်ဒီရာနဲ့တပင်းနဲ့ထဲမှာစီးပွားရေးပြည်ပြောင်းမှုလောက်လာတဲ့အခါမှာပြည်သူလူထုရဲ့လိုအပ်ချက်ကိုလည်းဦးစားပေးတယ်လို့ပဲပြောပြောလူထုရဲ့အတန်ထုတ်ခွင့်ရလာတဲ့အခါမှာလူထုတွေရဲ့နစ်နာမှုတွေကိုတောင်းဆိုလာတယ်အသာတိတာတဲ့ချက်ကျွန်တော်တို့အရာလူမျိုးစုံကိစ္စလို့ဟာမျိုးလက်ဗဒေါင်းတောင်းလို့ကိစ္စမှာတရုတ်နဲ့ဒါတိုက်ပတ်သက်တဲ့အခါမှာဒီအကျိုးဆက်ကိုသွားပြီးတိုက်ခတ်မှုကရှိလာတဲ့အခါမှာတရုတ်ကဒါကိုဘာလို့လဲဆိုရှော့ပေးရတာပေါ့ဗျာ
အဲ့တော့တရုတ်ဘက်ကယင်းဒီမြုံနံမှုသူတို့ပြန်ပြီးတော့စဉ်းစားလာပြီဆိုတဲ့အခါကျတော့ဒီအနောက်နိုင်ငံတွေလားတခြားအာရှနိုင်ငံတွေရဲ့ယင်းဒီမြုံနံမှုကိုရှင်ပြိုင်ဖို့လို့သဘောလားခင်ဗျအ
မှန်ပါပဲခင်ဗျာနော်အဲ့ဒါအဓိကရှင်ပြိုင်မှုမှာသူတို့အနေနဲ့ရှင်ပြိုင်မှုတော့ပြိုင်ပဲရှိလာတာပေါ့ဒါကြောင့်မလို့ဈေးလျှော့ပေးရတာပါပဲခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီအနောက်နိုင်ငံတွေရဲ့ဒီယင်းဒီမြုံနံမှုဆိုတဲ့နေရာမှာအခုအမေရိကန်ဘက်ကကုမ္ပဏီတွေကလည်းပဲဟန်ပြနေကြတာပေါ့နော်ရုတ်တရက်ကတော့တချို့ကလည်းဝင်ပြီတော်တော်များများကတော့စောင့်ကြည့်နေတော့မှရှိသေးတယ်ဒီတော့တခြားဥရောပနိုင်ငံတွေတခြားဒီစင်ကာပူတို့တခြားအာရှနိုင်ငံတွေကယင်းဒီမြုံနံမှုတွေလာဖို့အလားအလာကရောဘယ်လိုများရှိနေလို့လဲခင်ဗျအ
ရင်တော့အလုံးသိတဲ့အတိုင်းပဲလေပထမကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်2009မတိုင်ခင်လောက်ထိကတော့ကျွန်တော်တို့ဒီတရုတ်ကတော့မများဘူးဗျကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေပေါ့လေအထူးသဖြင့်တော့စင်ကာပူတို့ထိုင်းတို့မလေးရှားနဲ့ပါတယ်စင်ကာပူနဲ့ထိုင်းကအများဆုံးပေါ့ဟိုဘက်ကတော့ယူရောပကတော့ဂျီတန်ရန်လည်းနဲ့များတယ်ဆိုတော့အဲ့ဒါလေးနဲ့ကျွန်တော်ယင်းနေမှန်းတော့ဝင်ခဲ့တာကိုနောက်ပိုင်းမှာဒီ2017အထိကတရုတ်ကအများဆုံးဝင်လာတယ်ဗျပြောမှဆိုရင် policy ရလဲအစိုးရအဲ့ဆိုရလက်ထက်က policy ကတရုတ်ကိုဦးစားပေးတော့တရုတ်က73ဘီလင်လောက်ထိအောင်ရှိလာတဝက်လောက်ပဲပြောကြပါဆိုဗျာအဲ့လိုရှိလာအခုဖွင့်လိုက်တဲ့အပိုင်းရောက်တဲ့ခါကျတော့ဒီနိုင်ငံချင်းနိုင်ငံတွေအပြင်တိုးတက်တဲ့နိုင်ငံတွေကအထူးသဖြင့်ဥရောပအပေါင်းအမေရိကန်ပေါ့ဗျာအမေရိကန်နဲ့ဂျပန်ဒါဝင်လာတဲ့ခါကျတော့သူပြိုင်ဆိုင်မှုကကြီးလာကြီးတဲ့အပြင်ပြိုင်ဆိုင်နေမှာအရင်းနှီးတယ်မဟုတ်ဘူးဗျာဤပညာစကားပြောတရုတ်တိုးတက်တာကအမေရိကန်ဝင်ပြီးမှအမေရိကန် policy ပြောင်းလို့သူက investment နဲ့ plus ဤပညာဝင်လာလို့တရုတ်ကတက်သွားတာ
ဟုတ်ပါဘူးသ
ူကြောက်တယ်တက်တယ်ဆိုရင်အဲ့ဒါကြောင့်မလို့အခုသူ့ရဲ့ policy ကိုပြန်ညှိတဲ့သဘောပါပဲခင်ဗျာ
ဟုတ်ကဲ့ဒီလိုဆိုလို့ရှိရင်ဒီတရုတ်ကလည်းပဲ through back ကနေပြီးတော့အရင်တော့အသာစီးယူထားတဲ့ကိစ္စတွေရှိတယ်ဒါပေမဲ့လို့အခုအခါမှာဒီပြိုင်ဘက်တွေများလာတဲ့အကြောင်းပြန်ပြီးတော့စဉ်းစားပြီးတော့စာချုပ်တွေပါပြန်ပြင်ပေးမယ်ဆိုတဲ့စကားမျိုးထွက်လာပြီးဒီအနောက်နိုင်ငံတွေဥရောပနိုင်ငံတွေတခြားအာရှနိုင်ငံတွေကလည်းပဲယင်းနှိမ့်နှံမှုတွေလှုပ်လာမယ်ဆိုတော့တိုင်းပြည်အတွက်တော့ဒီကောင်းတဲ့လက္ခဏာလို့မြင်ရမှာပေါ့နော်ကမ္ဘာပံကဒီနှစ်ထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းက 6.8% ရာခိုင်နှုန်းလောက်ရှိမယ်လို့မှန်းဆထားတယ်ခင်ဗျဒါတော့အဲ့ဒီအခြေအနေတွေအပေါ်မှာဘယ်လိုများမြင်မိလဲခင်ဗျ
သူတို့ policy ကနောက်ကိုမဆုတ်ဖဲနဲ့နောက်မဆုတ်အောင်တန့်မှန်နေပဲနဲ့ရှေ့ကိုဆက်သွားမယ်ဆိုတော့ဒါကဖြစ်နိုင်တဲ့လာတာအများကြီးရှိပါတယ်ဒါနိစ္စဆုံးမှာအရင်တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့လည်းမြဲပြောတယ်အတိုင်းပြည်ရဲ့ GDP တိုးတက်နှုန်းက12ရှိတယ်13ရှိတယ်ဆိုတော့ခုကလောဘန်ကအဲ့တုန်းကလည်းသူတို့က5လောက်6လောက်မှန်းတယ်အခုလည်း6လောက်ဆိုတော့ဒါ reliable ဖြစ်တယ်မှန်လဲမှန်တယ်ဒီဟာတော့ဟိုနိစ္စဆုံးအမှန်ကန်သူရမယ်အဖြေပါဘာကြောင့်လဲဆိုတော့အခုဒီဘက်မှာသူတို့ယင်းနှိမ့်နှံဥပဒေကိုပြင်ပေးတယ်ဗျာ2013မှာပြင်ပေးတယ်နောက်တစ်ခုက exchange rate เนาะ exchange rate ဒီနိုင်ငံခြားငွေလဲလဲနှုန်းကိုလည်းအရင်တော့အားလုံးသိတယ်မာဒီခေါ်တာပေါ့ဗျာ border trade ကတစ်မျိုး custom တစ်မျိုး official rate ကတစ်မျိုးကနေအခုကဟို unify လုပ်လိုက်တာပေါ့เนาะရေကွက်တဲ့ခြေခံတဲ့ floating exchange rate ကိုသွားတယ်အမှတ်တော့ manage exchange rate ပြောတာပေါ့လေဆိုတော့အဲ့တိုင်သွားလာတဲ့ခါကျအဲ့ဒီအကျိုးဆက်တွေဟာတိုင်းပြည်ရဲ့ထုတ်လုပ်မှုတွေ၊ကုန်သွယ်မှုတွေအားလုံးပေါ့ဗျာ။ခြုံငုံပြီးတော့ကြည့်မယ်ဆိုတော့တိုင်းပြည်ကအွေ့ရွေ့လာတဲ့ခါမှာအပေါ်ဘက်အတက်ဘက်ကိုရွေ့လာတဲ့အတွက်ကြောင့်မို့လို့ဒါကလည်းနှိမ့်ဆက်မှုရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့
။အဓိကကျွန်တော်လည်းပြောပြသေ
း။ဟုတ်ကဲ့။
ဒီတရုတ်ကရှင်းပြမှုဆိုတဲ့နေရာမှာလောလောဆယ်ကိုပဲအမေရိကန်နိုင်ငံရဲ့စီးပွားရေး policy ကနှစ်ခုဖြစ်လာတယ်ခင်ဗျာ။ပြီးခဲ့တဲ့ပတ်တည်းကပဲအမေရိကန်နိုင်ငံကအာဖရိကနိုင်ငံတွေနဲ့ ဒီမှာကျွန်တော်တို့ဟိုဆမစ်တစ်ခုလောက်သွားတယ်လေ
ထိပ်သီးညီလာဟုတ်ကဲ့
အထိပ်သီးညီလာကိုင်းလောက်သွားတဲ့ခါမှာဒါကိုတရုတ်ကလည်းရှင်းပြီတရုတ်ကအာဖရိကမှာအများဆုံးရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုလုပ်တဲ့အခါမှာသူကတော့အဓိကတော့တရားစတာတွေကိုထုတ်ယူတဲ့ခန္ဓာကိုသူအများဆုံး invest လုပ်ပြီးမှသွားတယ်ဒါပေမဲ့အမေရိကန်ကဒီအာဖရိကနိုင်ငံတွေရဲ့ခေါင်းဆောင်တွေကိုပြီးမှကုန်သွယ်မှုကိုမြင့်တယ်မှမူဝါဒချတဲ့အခါမှာတရုတ်ကသူ့ policy မှာပြောင်းလို့မရတော့ဘူးအမေရိကန်နိုင်ငံရဲ့ဤပညာနဲ့သူကတော့သွားမှာဤပညာနဲ့ဒီ trade ကိုသွားမှာကိုအဓိကကဟိုကတော့သူကတရားစတာထုတ်တယ်နဲ့သွားတဲ့အခါမှာဒါဟာသူကကြိုးစိုးပါတဲ့စကားတော့နိုင်ငံရေးရ diplomacy ရသူကပြောလာတဲ့အခါမှာမမနိုင်ငံလည်းဒီ impact ကဝန်းလာပြီဒါကြောင့်သူလေးတန်းပြောင်းတာအထူးသဖြင့်ကျွန်တော်တို့ရထားတဲ့တရင်ကဒီကျွန်တော်တို့ဟိုကုလသမဂ္ဂအထူးတဲ့ညီလာခံကာလလောက်မှာအမေရိကန်နိုင်ငံကကုန်သွယ်ရေးဟလာမစ်ရှင်ပဲပြောပါတော့ဗျာကုန်သွယ်ရေး investor တွေပေါ့နော်ရင်းနှီးမြှုပ်နှံမဲ့လူတွေနဲ့ဗမာနိုင်ငံကရင်းနှီးမြှုပ်နှံမှုလုပ်မဲ့ကုန်သွယ်များနဲ့ကစီးဝေးတွေရှိနေပြီဗျာအမေရိကန်လည်းမျက်စာပြစ်နေပြီ15ကိုကြည့်နေတာဆိုတော့ဒီချိန်မှာသူကခြေလှမ်းနဲ့စိတ်လာတယ်အမေရိကန်ကဒီတရုတ်ကတိထားတယ်တိတယ်တရုတ်ကဒါကြောင့်မလို့ခုနဥက္ကမောင်ကြီးမေးဖမမေးခွန်းမှာပါလဲဆိုတော့သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုတက်ချင်တယ်ဒါပေမဲ့တကယ်တမ်း complete လုပ်လာရှင်ပြိုင်းလာရင် तू ကနောက်ကြံမှာစိုးတဲ့အတွက်ကြောင့်မလို့ဗမာနိုင်ငံရဲ့ဟလာလိုအပ်ချက်တွေကိုဖြစ်ပေးပါမယ်သူသည်ဖြစ်တော့အဲ့ CS ကဏ္ဍမှာလက်ရှိဦးလားအစိုးရရဲ့မူဝါဒကလည်း poverty reduction သွားဖို့ဆိုရင် electricity ကိုဦးစားပေးမယ်ပြောတယ်မို့လား
ဟုတ်ကဲ့
ဒါအရေးလက်ကြီးပါတယ်ဆိုတော့အဲ့ဒီခါမှာအမေရိကန်လက်ကဒီအကူအညီတွေကသွားနေတယ်ဗျဒီမီရင်ဒီ electricity ကဏ္ဍကိုအများကြီးကူတဲ့အပြင်နောက်ထပ် investor one line ကြီးရက်လည်းကူကန်လန်ထားတယ်နောက်ထပ်လည်းပဲဥမာဆိုပါစို့ဗျာဟိုအမိုက်လိုဟာမျိုးကနေဒီမှာကျွန်တော် Leicester ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ
့ဒါအမေရိကန်မွန်သေးဦးကြည့်နေတဲ့နိုင်ငံရေးအရနဲ့သူတို့ရဲ့ investment မှာနည်းနည်းညှိနေတယ်ရှိလို့ကြည့်နေတော့ဂျပန်ဆိုကန်လန်လာပြီဒါကြောင့်မလို့တရုတ်ကဒါလေးတန်ဟပြီးတော့မှဒါ short ပေးလာတာပဲဒါကြောင့်မလို့ကျွန်တော်တို့ပြောချင်တာကတိုင်းပြည်တစ်ပြည်ရဲ့တိုးတက်မှုကိုသွားတဲ့အခါမှာဒီအစိုးရရဲ့မူဝါဒများဟာပြည်သူလူထုအတွက်အကျိုးရှိစေမဲ့နိုင်ငံရေးစီးပွားရေးအရာ policy တွေကိုတကယ်အပြောင်းလဲလုပ်လာရင်ပြည်သူလူထုအတွက်နိုင်ငံတကာကအားပေးမှုတွေရင်းနှီးတွေဟာအကျိုးရှိနိုင်တဲ့အချက်ကိုဒါတက်တည်ထင်ရှားတဲ့တာရကပဲလို့တော့ကျွန်တော်အဲ့လိုတော့သုံးသပ်ချင်တယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးစိန်ထေ